ိုင်းနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုပြန့်နှံ့နေတာကြောင့်ဘန်ကောက်မြို့တော်ရက်ကကျောင်းတွေအပန်းဖြေပန်းခြံတွေလက်ဝှေ့ပွဲကျင်းပတဲ့နေရာတွေအပါအဝင်လူအများစုဝေးနေတဲ့နေရာတွေကိုပိတ်ထားပါတယ်ဒီနေ့တောက်ကြမီမှာအတူပြုလူနာတဲ့296ယောက်နဲ့2ယောက်သေဆုံးတယ်လို့စီးရင်ထုတ်ပြန်ထားပါတယ်24နိုင်အတွင်းအတူပြုလူနာတဲ့180ရှိတဲ့ဘန်ကောက်အပါအဝင်ခရိုင်ခုနှစ်ခုကိုအနည်းအောင်ဆုံးအဖြစ်သတ်မှတ်ထားပါတယ်စားတောက်ဆိုင်တွေကိုတော့ဖွင့်ပြန်ပေးထားပြီးနဲ့ဆိုင်ထဲမှာထိုင်ရှားလို့မရဘဲမှာယူစားတောက်လို့ပဲရပါတယ်ဒီကစားချက်တွေကို January လနဲ့အထိထုတ်ပြန်ထားပါတယ်ပိုပြီးတော့ကူးစက်လွယ်တဲ့ COVID ပိုးသစ်တွေ့ရှိထားတဲ့တောင်အာဖရိကနိုင်ငံကဖြစ်တဲ့ပြီးနိုင်ငံတွေကိုဝင်ခွင့်ပိတ်ပင်မယ်လို့စင်ကာပူနိုင်ငံကလည်းဒီကနေ့ပြောကြားပါတယ်စင်ကာပူနိုင်ငံသားမဟုတ်တဲ့ရေရှည်နေထိုင်ခွင့်ရထားသူတွေရောရေတို့အလဲလာသူတွေပါတောင်အာဖရိကနိုင်ငံကို14ရက်အတွင်းသွားထားရဆိုရင်စင်ကာပူနိုင်ငံတွေကိုဝင်ခွင့်ခရီးတစ်ထောင်နားနေခွင့်ပေးမှာမဟုတ်ဘူးလို့ကျန်းမာရေးဌာနကပြောပါတယ်နိုင်ငံကိုပြန်လာကြတဲ့နိုင်ငံသားတွေအများနဲ့နေထိုင်ခွင့်ရထားသူတွေဆိုရင်တော့ရောက်လာလာခြင်းမှာကိုဗစ်ရှိမရှိဆေးစစ်မှုခံရမှာဖြစ်ပြီးတော့14ရက်တည်စားခွဲနေကြရမှာဖြစ်ပါတယ်။တရုတ်နိုင်ငံမြောက်ပိုင်းကရှန်ယန်နဲ့ဒါလျန်လေးစိတ်ကြီးတစ်ခုကလည်းခရီးသည်တွေလေးမောမတက်ခင်မှာ82နာရီအတွင်းမှာကိုဗစ်ကင်းစင်ကြောင့်ဆစ်ဆီးထားတဲ့လက်မှတ်ပြရမယ်လို့တတ်မှတ်လိုက်ပါတယ်။ဘေကျင်းမြို့တော်မြောက်ဘက်မှာရှိတဲ့အမျိုးနှစ်ခုမှာကိုဗစ်အတည်ပြုလူနာတိုးလာနေတာကြောင့်အခုလိုဆောင်ရွက်တာဖြစ်ပါတယ်။